နေပြည်တော်မှာဖမ်းဆီးတရားစွဲခံထားရတဲ့ဒေါက်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နှီးတွေကိုပေါ်လွင်အောင်ဖော်ထုတ်ပါလို့သူ့ရဲ့ရှင်းလင်းတွေကိုပြောကြားလိုက်ပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုဆက်တမှုတွေကပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုနဲ့တဘာဝဘေးရန်ကြီးရဲ့ဆိုင်ရာအမှုသုံးခုအတွက်နေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ရုံးထုတ်ဆင်မှာဒေါက်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့တရင်အပြည့်အစုံကိုနန်းလောင်ကပြောပြပါမယ်ရှင်။
အမှုပေါင်းဆက်သမှုနဲ့ရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေထက်ကအမှုသုံးမှုနဲ့ဥဝင်မြင့်အမှုသမှုပေါင်းလေးမှုကိုနေပြည်တော်ကတည်တံ့တရားရုံးမှာဒီကနေ့ကြားနာဆစ်ဆေးပါတယ်။ရှင်းနေရတဲ့တွေးဆောင်စင်မှာတော့ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နှီးတွေကိုဖော်ထုတ်ပေးဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းတယ်လို့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ
်။ဒေါအောင်ဆန်းစုကြည်အတွေ့တော့အမှုသွားနဲ့လမ်းကြောင်းရင်းမှုပါတယ်။ထပ်ပြီးမြည်ရပါဘူးရ။အဲ့တော့ဒေါအောင်ဆန်းစုကြည်ကတော့အမှုကိုအဲ့ဒီဆွဲစကြီးဒီကြကြချဖို့နော်တက်တဲ့ဆက်ဒီဖြူဟာရတော့အချင်းပြေတာလုပ်ဖို့ပေါ့ဗျာနော်ဆိုတော့ခုနကကျွန်တော်ပြောတဲ့အတိုင်းရေငုံကကြီးရတော့ဆောင်းသားကြီးကဒီတော့မဟာပြာမြောက်ခုခံပြီးပြီနော်အဲ့မှာဆက်စစ်ကြည့်အဲ့တော့ဥပဒေကိစ္စတွေကိုရှင်းတင်ပြီးတော့မှဖော်ထုတ်ဖို့ဥပဒေနဲ့မညီတဲ့အချက်တွေကိုဖော်ထုတ်ပေးဖို့ဟိုကျန်တဲ့တက်တဲ့စပါတော့ကြိုက်လို့လို့လာလို့ပေါ့ဗျာဘယ်လိုဘယ်လိုစစ်လဲမလဲဘယ်လိုပုံစံလေးစစ်မလဲဆိုတာစနီးပလီရနီးဖြူဟာတော့ကျေလို့လို့ပါအယူ process ဒီကိုဖော်ထုတ်ပေးပါအဲ့ဒါပြောရရ
ဥပဒေနဲ့မညီတဲ့လှုပ်ထုံလှုပ်နှီးတွေကိုဖော်ထုတ်ဖို့ဆိုတဲ့နေရာမှာဘယ်အချက်တွေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမပြောပါဘူးကိုဗစ်ကရောဂါကြောင့်နလကြာရပ်ထားတဲ့အမှုကြားနာစစ်ဆေးမှုတွေကိုပြီးခဲ့တဲ့တပတ်ကပဲနေပြည်တော်မှာပြန်စတင်စစ်ဆေးခဲ့တာပါနေပြည်တော်မှာဆွဲဆိုထားတဲ့ကနဦးအမှု၅မှုထဲကမှဒီကနေ့မှာတော့ပို့ကုံသွင်းကုံဥပဒေပုံမှန်၈ဆက်သွယ်ရေးဥပဒေပုံမှန်69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကအမှုတမှုပေါင်းသုံးမှုကိုစစ်ဆေးခဲ့ပါတယ်။ဒီကနေ့စစ်ဆေးခဲ့တဲ့အခြေအနေအသေးစိတ်ကိုလည်းဦးခင်မောင်စောကအခုလိုပြောပါတယ်
။ဒီလိုဆိုရင်သူ့ရဲ့မြူကြီးပိုင်းအေးဇာတိအမှုတွေမှာအမှုစီရဲ့အရာရှိဟိုကအများဆုံးလုပ်တာကဆိုတော့အဲလူလူကိုစစ်ပါရရဆက်သွယ်ရေးဥပဒေအမှုမှာသူ့ရဲ့မြူကြီးပိုင်းနဲ့ဟိုကဒီလိုပဲကလည်းနောက်တူးတက်တွေရောက်ပါတယ်ကျွန်တော်တို့ကတက်မှာပါတယ်နောက်တူးတက်တွေကဒီဆက်သွယ်ကိုကြီးဌာနကကျင့်ကြံသူအရာရှိတော့ဦးလို့သူကပြောပါတယ်အဲ့တော့ကျွန်တော်တို့ကလည်းတောင်းမထားပါဘူးအဲ့တော့ရှေ့ချင်းမှာတရားပြရပါဒီလိုမှာဟမ်အဲဟိုကပေါ့ရှောက်လည်းကျပေါ့ဒီဘက်ရှောက်လည်းကျတာနာမယ်လို့ပြောပါတယ်အဲ့တော့ပုံပုံတွင်းကိုလည်းစစ်ပါတယ်ဦးတန်ကြီးလည်းဒီ IO အနေနဲ့စစ်ပါတယ်ဘာကတော့တဘာဝပြီး25ကတော့တက်တယ်မလားလို့စစ်ဖြစ်ပါဘူးဒီဇာတိအကုန်လုံးကိုကျွန်တော်28ရက်နေ့တနင်္လာနေ့မှပြန်ချိန်ပါ
ပြီးခဲ့တဲ့အပတ်ကကျမရေချိုးဝဲနေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီတစ်ပတ်မှာတော့ကျမရေအခြေအနေကောင်းမွန်စွာပြလာပြီးလို့ရှင်းနေတွေကပြောပါတယ်ဒါအပြင် NUG PDF တွေကိုဒေါအောင်ဆန်းစုကြည်ကလက်မခံဘူးလို့ရှင်းနေတွေကိုပြောဆိုခဲ့တယ်ဆိုတော့ online ပေါ်မှာပြန့်နှံ့နေတဲ့သတင်းတွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းကိုလည်းရှင်းနေတွေကတဆင့်ပြောဆိုခဲ့ပါတယ်မနေ့ဖြန်စက်တင်ဘာ23ရက်ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြစေတဲ့ရာဇသက်ကြီးဥပဒေပုံမှ905ခါခွင်နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25ရက်အတွဲကြားနာစစ်ဆေးဖို့အစီအစဉ်ရှိပါတယ်။ဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှု၄ခုကတော့လာမယ့်အောက်တိုဘာ3ရက်နေ့ကစပြီးနေပြည်တော်အထူးတရားရုံးမှာတောက်ကြားနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ဟာပို့ကုံသွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့ကနမှုရန်ကုန်အစီပိုင်းခရင်တရားရုံးကနေနေပြီးတော့တရားစွတ်တော်ကိုလဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ31ငယ်တခါမန္တလေးတိုင်းတရားစွတ်တော်မှာထပ်မံဆွဲဆိုခံထားတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှ55နဲ့ကအမှု၄ခုအပြင်အခုနောက်ဆုံးပဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း72ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်